့ကျွန်တော်ဆွေးနွေးခြင်းနဲ့အကြံအစည်ကိုနှစ်ပိုင်းခွဲပြီးပြောချင်ပါတယ်ပထမတစ်ခုကတို့အိမ်သူစင်ဟာတရားစွတ်တော်ဆင်းနေကြည့်သူဖြစ်တဲ့အတွက်ကြောင့်ဥပဒေကြောင့်နဲ့ပတ်သက်တဲ့အပိုင်းကိုမေးချင်ပြီးတော့ဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့ပတ်သက်ပြီးမေးပြစေတို့အိမ်သူစင်ဟာရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌတယောက်ဖြစ်တဲ့အတွက်ဆိုဥပဒေကြောင့်အားမေးမယ်ဆိုရင်တော့အခုရခိုင်ပြည်နယ်တွင်းမှာရွာသားတချို့ကိုမသိငါလို့ဖန်စီစစ်တဲ့တွင်းမှာသိဆုံးသွားတယ်ဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာတာတွေ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်ရက်ကိုအချင်းချင်းလေးသိရစေခင်ဗျာ
။ဒီပါးရွာသား73ယောက်လောက်အစ်စ်တွေရဲ့မြောက်ဦးရဲ့မင်းရဲ့မြောက်ဦးရဲ့ကဟိုရွာကြီးရောစသဖြင့်ပေါ့လေ။အဲ့ဒါတွေကိုဖမ်းတယ်ဆိုတဲ့အနေအထားမှာရှင်းမှကူတဲ့တယောက်ကတည်သွားပြီးမှပဲသူ့ကိုရဲနဲ့ထဲကိုအပ်လိုက်တယ်။မင်းညာပဲကျမကိုရုံးကပြောတယ်တရားစွဲကျင်တယ်ဆိုတာတော့ကျမသိပါတယ်အဲ့တော့ဈာမဘယ်လိုဖြစ်ခဲ့လဲဆိုတော့ဆက်ကိုပြင့်ပြင့်နဲ့ဝမန်ယူတယ်စစ်တူကိုပို့တယ်ဝမန်ကာလပြီးသွားတဲ့အခါမှာပြည့်ခက်မပါသေးနဲ့အကျန်းဖက်ဥပဒေနဲ့ဆိုပြီးတော့ဝမန်ထက်ယူတယ်အဲ့အမျိုးကိုချီကျမတို့သိပါတယ်နောက်တစ်ခါမြောက်ဦးကိုခေါ်သွားတယ်စစ်တူကိုပြန်ယူလာတယ်ဟိုဝမန်စီပင်နဲ့တရားစွဲခြင်းရဲ့အနေအထားမရှိဘူး။ဒီစဲဥပဒေလုံထုံးလုံပြီးပြီလေ။လုံးဝမမြင်မြင်ဖြစ်နေတဲ့မြောက်ဦးမြို့နယ်ကျောင်းတော်အမှုလို့လူတွေတိကျတဲ့ကိစ္စပါ။အဲ့မှာ73ယောက်ရှိပါတယ်။နောက်လက်ကက28ယောက်မှာ3ယောက်ပြေဆုံးသွားတဲ့ကိစ္စရှိပါတယ်။တင်းတွေမှာလည်းပဲဟိုကျိုးစဲချပြီးတော့ပြေတယ်၊နှလုံးရောကလည်းပြေတယ်၊နောက်တစ်ယောက်ဆိုခေးပြတ်တည်းစသဖြင့်ပေါ့။ဒီပေမဲ့အကျိုးရာကအစတည်တယ်ဆိုတာကိုမိသားစုတွေကအတိပေးခဲ့လားဆိုတာမျိုးတွေမင်းမျိုးတဲ့အခါမှာမပေးခဲ့ဘူးဆိုတဲ့အနေထား။ဒါကဟာတကယ်ကိုဥပဒေနဲ့မညီရဲနဲ့ဒီလိုထိခိုက်နေလာရတဲ့လူခွေဆိုးကျုံတွေဆိုတာတော့မြင်တာနေပါတ
ယ်။ဖန်စီစစ်စေးရဟာရဲလားစစ်တလားခင်ဗျာ
။တက်တာပါ။ကပ်ပြီးရဲကိုဆွဲလိုက်တယ်။ဒါပေမဲ့ရမန်ရှိရဲ့ပေါ့လေ။တရားစွဲကြင်ရမယ်နေမှာအဲ့ဒီဥပဒေမဟုတ်တော့ဘူး။နောက်ဥပဒေတစ်ခုလည်းထပ်ပြီးတော့အရေးယူတယ်။လက်တည်းအခက်မပါသေးနဲ့ရမန်ယူတယ်ဆိုတာမျိုးတွေကစကျမတို့ကြုံတွေ့နေရပါဘူ
း။စစ်တပ်ကကျူးလွန်တဲ့ပြစ်မှုတွေကိုအရက်ဖက်တရားရုံးကစီရင်ခွင့်ရှိပါသလား။စစ်ဖက်ဆိုင်ရာတရားရုံးကပဲစီရင်ရမယ်လို့များပြဋ္ဌာန်းထားသလားလို့ပါ
။ဒါကတော့စစ်ဖက်မှာစစ်တပ်ကစစ်မှုထမ်းနေတဲ့လူတွေကျူးလွန်တဲ့အမှုကိုတော့စစ်ဖက်ရောနေဖက်ရောအရေးယူတာတွေတော့ရှိပါတယ်။အခုကအရက်သားတွေနဲ့ဆက်ဆိုင်တာကိုတက်ကဖမ်းလိုက်ပြီးစုံစမ်းစစ်ဆေးကာလအဆိုပြီးတော့ရဲနဲ့ခဲကိုအမှားပဲရောက်တဲ့အနေထားပါရောက်ပြီဆိုရင်ဟိုလူကိုရမန်ယူထားတဲ့ဥပဒေနဲ့တရားစွဲခြင်းရမယ်ဟိုတက်မှတ်ထားတဲ့ရဲပုံသွားရင်နောက်ဥပဒေကိုလည်းထည့်ယူလိုက်တယ်ဒါမျိုးတွေကတော့ကျွန်မအခုလက်ရှိလိုင်းရဲ့အမှုသုံးလေးမှုမှာတောင်မှကြုံတွေ့နေရတဲ့အနေထားပါ
ဟုတ်တော့ဤနုစိန်ပြောသွားတဲ့အတိုင်းဆိုလို့ရှိရင်ဒီအမှုတွေနဲ့ပတ်သက်ပြီးတော့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အမှန်တရားကိုဖော်ဆောင်နိုင်တဲ့တရားဥပဒေအရာ justice ကိုဖော်ဆောင်နိုင်မဲ့အလားအလာစိတ်အားနဲ့နေရလို့ကျွန်တော်သဘောပေါက်ပါတယ်ဟုတ်ပါသလား
အဲ့ဒါဟာတကယ်ကိုမှန်ပါတယ်ဆရာအထူးသဖြင့်ဟိုမနေ့တနေ့ကတော့ကြောက်တမ်းမှဖြစ်သွားတဲ့ကိစ္စဆရာမနေ့ကစားပြီးလို့ဆယ်နာရီထိုးကလေးကပဲကျမစီကိုဖုံးနေနဲ့အမျိုးသမီးတွေရောအမျိုးသားတွေရောတစားစားအကူအညီတောင်းကြတယ်ဆရာကျမလည်းဒီနေ့မလည်းပြေးနေပြီအဲ့ညမှာသူကပေါ်လာညံတော့သူကပေါင်းသုံးလုံးလုံးနဲ့ဆက်ကြတယ်ဆရာဒီဘက်ကလေဒီကိမာစီဘာဖြစ်ကြောင်းပြလာမလဲဆိုတာလေးပဲဖူတောင်းနေနေကိုမနေ့ရောင်းသူရင်းအောင်မလာသေးဘူးကျမကြီးကဒဏ်ရာရတဲ့ဒီနေ့တွေစင်းနေကိုဒါကျမမယုံပါဘူးလို့ပေါင်းတဲ့ဘက်တွေနဲ့ပို့ကြတယ်ဆရာဒါပေမဲ့ကျမတို့ကဘာမှကြည့်ကြည့်ရောက်ရောက်ကိုမကူနိုင်ရဘူးဒါမျိုးကျမရှိနေလုံးရတဲ့ရှိနေတယောက်အနေနဲ့အခုလိုပြည်သူတွေပိုရိထိခိုင်းနေကြမှာလို့ကြတော့ငွေတွေတက်ထားတဲ့ဥပဒေပညာငါတို့ယုံကြည်ကိုးစားတဲ့တရားဥပဒေဟာဒီအနေအထားမှာဘာအရာရောက်လဲဆိုတော့မိခုမျိုးတွေနဲ့ကျမကိုယ့်ကိုယ်ကိုအပြစ်မကင်းတယ်လို့ပဲကျမခံစားနေရတယ်ဘာလို့တော့ပြောရမလဲဘုံမသိတော့ဘူးလေအင်းဒါပေမဲ့ကျမအင်တာဗျူးတွေမှာဖြေပါတယ်ဆရာမတို့ကအခု AMD ကနေပြီးတော့အဲ့ဒီပြင်ပြတိုင်တိုင်းသာပို့တယ်သမဒရဲ့နိုင်ငံတော်အကြိုင်ကြီးဆိုင်ဟိုကာရှုပ်ရဲ့လူကြီးအဲ့လိုချီရောက်ပါမလားဆိုတော့ဟောတိုင်းပြည်အုံဆုံးတဲ့အကြီးအကဲတွေကိုမှကျမတို့တရားဥပဒေစိုးမိုးဖို့အတွက်တိုင်းပြည်သားတွေကိုကာကွယ်စောင့်ရှောက်ဖို့အတွက်ပြင်ပြတိုင်ကြားမှုမပြည့်ရင်ကျမတို့ဘယ်သူ့အားကွာမှာလဲအဲ့လိုမျိုးလေကျမပြောဘူးလေဆရာကျမရဲ့တကယ်ကိုပြင်းထန်စားချက်ပါ
ဆိုတော့အဲ့ မင်းမြန်လုံးဆေဆွန်းသွားတဲ့ကိစ္စနဲ့ပတ်သက်လို့စစ်ဆေးမင်းမြန်ခဲ့တဲ့လူတွေဘက်ကလူမှုရေးအဖြစ်စာနာမှုပြသတာတောင်းပန်တာတိုင်းတဲ့မိသားစုကိုနှိမ့်သိမ်းရောကြီးပေးတဲ့ပုံစံမျိုးဟာရှိပါသလားခင်ဗျာ
ဒီလက်ကမှ28ယောက်ဖမ်းပြီးတော့ဒီ3ယောက်ဆုံးသွားတာနဲ့ပတ်သက်လို့တော့ဘာတစ်ခုမှမပြတဲ့အပြင်ဟိုရုပ်တိမတန်တဲ့ဟိုခုဆောင်တဲ့အနေအထားတွေပြောတာပုံလိုက်ကဟို Facebook တွေမှာရေးကြတယ်လို့ပေါ့နော်အဟာတာဟိုနားထောင်နေရတယ်လို့ဆိုတာမျိုးတွေပါ
ဆိုဒီဖြစ်ခဲ့တဲ့ကိစ္စတွေအလုံးဟာတကယ်တော့ရခိုင်ပြည်နယ်အတွင်းမှာအေးအေးနဲ့တိုက်ပွဲတွေဖြစ်လာပြီးနောက်ပိုင်းမှာပို့ပြီးတော့များလာတယ်ဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့အဲ့ဒီအေးအေးနဲ့နိုင်ငံရေးနည်းနဲ့အဖြေရှာဖို့ဘလောက်အလားလာရှိနေပါလဲအခုပထမတစ်ကြိမ်မကြတိခင်ကတွေ့ဆုံရတယ်ဆက်လက်ဆွေးနွေးမယ်ဆိုပြီးသဘောတူကြတယ်ဘာညာကြားလိုက်ရပါတယ်ဒီအတွက်တော့အနုစင်ပဲလို့မြင်ပါလဲခင်ဗျာအလားလား
တစ်ဖက်ကညီကြမ်းရဲ့တွေထိတ်ခေါ်လိုက်တယ်တစ်ဖက်ကလည်းကြမ်းထဲတာကိုလက်ခံပြီးတော့သွားပြီးတော့ပြည်ဆိုဆွေးနွေးတယ်စစ်ကလေးကတစုံတရာအတိုင်းသာကြီးချုံးမှုတွေနဲ့ညှိနှိုင်းမှုတွေလုပ်နေတော့ညီကြမ်းဆိုတာရောက်ကိုရနိုင်မယ့်အနေအထားတွေကကျမတို့ယုံကြည်ပါတယ်ဒါကြောင့်လည်းပဲကျမတို့ကလက်နဲ့ချပါလက်နဲ့ဆွပါ MCA နဲ့ညီကြမ်းရဲ့သွားကြပါဆိုတဲ့ဒီတော့ရောကတင်းနေတဲ့အချိန်မှာခင်းမတိုးတဲ့ဖော်ယူလာညီကိုတော့မတုံးပါနဲ့ဒီလိုမျိုးကိုမျက်နှာမူရဆိုရင်ပေါ့လေ။ယာယီအပြစ်ခတ်ရကျဲတာတို့အဲ့လိုမျိုးလုံးလုံးပြင်းနေဆိုတာလေကျမဦးအေးတော်ဦးဆောင်တဲ့အဖွဲ့ဟိုကျမကိုခေါ်ပြီးတော့တွေ့ရင်လေပါလေကျမပြောတာလေရှိခဲ့ပါတယ
်။နောက်ဦးအေးတော်ငေါဆောင်တဲ့ဒီရခိုင်ပြည်နယ်ငင်းညာတင်ရေးအထောက်အပံ့အဖွဲ့နဲ့ပတ်သက်ပြီးတော့ဘလောက်မျှော်လင့်ချက်ထားနိုင်ပါလဲဒီအဖွဲ့ဟာတကယ်ပဲအထောက်အပံ့ပြုနိုင်နိုင်မယ်လို့ထင်ပါသလား။
ကျမကြည့်လိုက်တဲ့အနေအထားတော့ပထမတနေ့ကမိန့်ခင်စကားလေးပြောပြီးနေလေကျွန်တော်တို့ကဘယ်လိုလုပ်ရမလဲအကြံပေးကြပါကျွန်တော်ကျမတို့ကအဲ့ဒီနေ့မှာနားထောင်တဲ့အဖြစ်နဲ့ဟိုကျမတို့ဟိုဖြတ်သန်းခဲ့ပါတယ်နောက်တနေ့မှာပဲပြီးသားပြေးခြင်းလေဆိုတဲ့အတွက်ကျမနဲ့ဦးအောင်ရကျော်နဲ့တွားပြီးတော့တွေ့ပါတယ်အဲ့ဒီအချိန်မှာဦးရီတော်အောင်ကရောဆရာဦးပြင်းမှုရောနောက်ဘုဆုံးမောင်မောင်အောင်ရောအပွင့်ပွင့်နေနေပဲပြောပြခြင်းပါတယ်ဆိုတော့ကျမလည်းတကယ်ကိုပြင်းပွင့်နေနေပဲပြောခဲ့ပါတယ်ချော့တန်လန်တန်ဆိုတာပြောပါတယ်ကျမကလန်တန်ဆိုတာကြီးကိုကျမထိုင်သာလို့မရဘူး10မိနစ်လား15မိနစ်လားဟိုရွေးချယ်ကိုပဲကြွားမယ်ဆိုရင်ရေတို့မှအခုရောက်နေတဲ့ဒုက္ခတွေဘယ်လိုတားဆီးမလဲဟန့်တားမလဲအထူးသဖြင့်မြောက်ဦးရဲ့ပတ်သက်တဲ့ထိခိုက်မြင့်တာမှုတွေပေါ့လေကမ္ဘာအဝင်အထူးနဲ့ပတ်သက်နေတဲ့အနေအထားတွေအဲ့လိုမျိုးတွေကိုပါကျမတို့တကယ်ကိုပြင်းပွင့်နေပြောပြီးတော့ရင်ချင်းဆိုတာကြီးနဲ့ဇံပြောကြီးမသွားသေးနဲ့လက်တွေ့လုံနိုင်တဲ့အနေအထားမှာတော့ယာယီအပြစ်ခတ်ရစေးကြီးကိုလုံးဝကျင်ပါလေဆိုတော့ကျွန်မပြောပါတယ
်ဆိုတော့သူတို့ကတုံ့ပြန်မှုကဘယ်လိုနေပါလဲသူတို့ဟာတော့အင်းနုစိန်တို့ပြောတဲ့အတိုင်းလောလောဆယ်ရေးရှည်တို့ထားလိုက်လက်တွေ့မှာအပြစ်ခတ်ရစေးဘူးဆွေးနွေးဖို့ဒါတွေဟာအရေးကြီးရဆိုတဲ့ကိစ္စကိုသူတို့ဆက်လက်တင်ပြလိမ့်မယ်လို့ထင်ပါလားထိရောက်လိမ့်မယ်လို့ရောယုံကြည်ပါလား
ကျွန်မစကားကိုလက်ခံပြီးတော့ဒီချက်ကိုလက်ခံပါတယ်ဆိုပြီးတော့ပြောပါတယ်။ဒီဆုံးတဲ့ကိုကျွန်တော်တို့ပြင်ပြမှာပါဆိုပြီးတော့လည်းကျမကိုပြောခဲ့
။နောက်တစ်ခုကဒီအဖွဲ့ကအသက်ဆိုင်ရာဘရင်နဲ့တွေ့ဆုံပြီးတော့အကြံပေးတင်ပြဖို့ပေါ့လေ။သူတို့ရဲ့အဓိကတာဝန်ကအဲ့လိုပဲရေးထားပါတယ်။သူတို့ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့အဖွဲ့တော့မဟုတ်ဘူးပေါ့။ဆိုတော့သက်ဆိုင်ရာဆိုတဲ့အထက်မှာအေးအေးတပ်ဖွဲ့နဲ့ကတွေ့သင့်တယ်လို့မထင်ဘူးလား။သူတို့တွေ့မယ်ထင်ပါလား။တွေ့ဖို့ကစီစဉ်တယ်ကြားပါလား။
ဒီမဲ့အစီအစဉ်တော့မပြောပါဘူးခင်ဗျာကျမကပဲတကယ်လည်းဒီလိုမတည်မီတဲ့ကိစ္စကိုဆောင်ရွက်မယ်ဆိုရင်ဟိုဂျားချက်အဖွဲ့အစည်းတစ်ခုကိုအမှန်တကယ်တုံးပြင်တယ်ဆောင်ရွက်ခြင်းလေဆိုရင်လေဦးအီသာအောင်တို့နဲ့ကျမတို့နဲ့ဆိုရင်တပါရီဝါရီအသက်ကြီးကွာဟတာပဲရှိတယ်နော်အခုအီအီမှရှိနေတဲ့ဘုချုပ်ထုံးမျက်နှာရဲ့ညထုံးအောင်တို့ကျော်ဟန်တို့ကအစပေါ့လေကျမတို့ရဲ့ဟိုလူဟုကလေးကအဲ့တော့ဒီဆက်ဆံမှုတွေနောက်နိုင်ငံဆက်ဆံပေးဟောပြောဝင်မှာတွေ့တာတွေအဲ့လောက်ကိုစိတ်ကောင်းစေတနာကောင်းတဲ့တကယ်လူကျင်တဲ့အင်းချက်မှုကိုလူကျင်လို့ကျမတို့ဘာဖြစ်လို့ဆောင်ရွက်ဖို့မဖြစ်နိုင်ရတာလဲဆိုတာမျိုးတွေကတော့ကျမပြုမလို့ပြောပါတယ်ဥပမာအားဖြင့်ကျမတို့ကအများနဲ့ပြောနေကြတဲ့ကျမတို့ရဲ့ပါတီဗန္ဓရေးမှုလည်းဖြစ်တဲ့ခိုင်ပြည်နယ်ဖြစ်တော့ဥပဒေလည်းဖြစ်တဲ့ခုစံကြော်ထားတို့လို့ပုံကိုယ်တွေဘာဖြစ်လို့ဂျားချန်အဖွဲ့အဖြစ်တင်လို့မရမှာလဲအဲ့အဲ့လိုမျိုးဟာတကယ်လို့လုံးတင်အောင်လုံးဖြစ်အောင်စေတနာတန်တန်နဲ့လုံးနေတော့ကျမတို့ရဲ့အကျိုးတစ်ခုကိုတော့မြင်နိုင်ရဲ့ဆိုတာမျိုးလေကျမတို့ပြုံးနေနေပြောပါတယ်အဲ့
ANP ဒေါ်အင်းသူစင်တို့ပါတီကလည်းပဲဒီကိစ္စအတွက်ဆောင်ရွက်နေရဲဆိုတာနဲ့ဆိုကြပါတယ်ဆိုကြပါစို့သူတို့ရဲ့သဘောတူခွင့်ပြုချက်မရဘဲနဲ့စီယာကို initiative နဲ့ကိုစိုက်ပြီးတော့တီအဖွဲ့နဲ့တွေ့ရဆိုရင်တော့သူတို့ကတရားဥပဒေအရ section 1တွေပါနေအယူနိုင်တဲ့အခြေအနေရှိပါလား
ရှိပါပါဆရာကျမတို့ ANP ပါတီကကျမတို့ရဲ့သဘောရသွားပြင်နေစိတ်ချင်းကြီးအရင်ယူပါပေါ့
တော်ရရှိပါခင်ဗျာဒီခိုင်းပြည်နယ်ကိုတကယ်အေဂျင့်တည်ငင်စီခြင်းနဲ့ဆိုရင်စစ်ပြိုင်တိုက်ခိုက်နေတဲ့ဘယ်နှဘက်ရဲ့သဘောထားတူညီဖို့အဓိကကြပါလိမ့်မယ်ဆိုတော့ဒီညမှာတစ်ဖက်ရဲ့သဘောထားကိုမသိရဘဲနဲ့အဲ့ဘက်နဲ့တွဲဆုံမင်းမြန်ခွင့်မရှိဘဲနဲ့တမန်ပြည်သူတွေစောင့်ကြည့်နေသူတွေရဲ့သဘောထားလောက်နေတာတော့တရားဥပဒေကင်းမဲ့ပြီးစစ်လင်းဖြစ်နေတဲ့ရခိုင်ပြည်နယ်အေဂျင့်တည်ငင်ရေးလမ်းစာတွေ့နိုင်ပါမလားဆိုတာအလွန်ပဲသံသယရှိစရာဖြစ်နေတယ်လို့ပြောကြရင်ဒီပါအစီအစဉ်ကိုဒီမှာတင်ညီကုန်းချလိုက်ပါစီခင်ဗျာကျေးဇူးတင်ပါတယ်